ပြီးခဲ့တဲ့နှစ်ကရခိုင်ပြည်နယ်မြောက်ပိုင်းမှာ ERA SA အကြမ်းဖက်အဖွဲ့ကလုံခြုံရေးကင်းစခန်းတွေကိုတိုက်ခိုက်ခဲ့တာကြောင့်လုံခြုံရေးတပ်ဖွဲ့တွေကနေမြေရှင်းလင်းရေးလုပ်တာမှာရိုဟင်ဂျာဒုက္ခသည်အလုံးရှင်းနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးခဲ့ကြရတာတစ်နှစ်ပြည့်ခဲ့ပါပြီ။လက်ရှိဒုက္ခသည်အရေးအခြေအနေရရအပေါ်ကုလသမဂ္ဂဆိုင်ရာ VOA သတင်းတောက်မာဂရက်ဘာရှာကကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တန်မတ်ကြီးဦးဟောက်တို့ဆွမ်းကိုဆက်သွယ်မေးမြန်းထားပါတယ်။အဲ့ဒီဆက်သွယ်ချက်ထဲကကောက်နှုတ်ချက်တွေကိုဒေါခင်စိုးဝင်းကတင်ပြပေးပါအောင်ရှင်
။ ERSA အာစာအဖွဲ့ရဲ့ချင်းချောက်တဲ့အန္တရာယ်ရှိနေသေးပဲမို့သတိနဲ့နုံနုံကြကြရှိဖို့လိုတယ်လို့တန်မတ်ကြီးကပြောထားတယ်လေ။ဒါကြောင့်မလို့အာစာအဖွဲ့ရဲ့အခြေအနေနဲ့ပတ်သက်တဲ့သဘောထားမြင်ကို VOA ကမေးတဲ့အခါမှာတန်မတ်ကြီးဦးဟောက်တို့ဆွမ်းကအခုလိုဖြေပါတယ်။
Arakan Rohingya Salvation Army, also known as the faith movement in Arabic.
Arab Bada ne Google Yongji ya lout sha mu faith movement lo le kho de. Asa phwe ha lung ngade nit twi twin ngade ga lout sha ka de lo. Asu a tat twi ye nyin mi shin le ye sit sin ye pi ma le nayan pyin pa ta niya ma khulung ni bi lo lout sha mu ri shi ni de be su de khai lung ne de ni ya tha wa de. လုံခဲ့တဲ့တည့်နှစ်ကရတဲ့ထောက်လိုင်းသတင်းရဆိုရင်အာစာကနေပြီးတော့နောက်ထပ်တိုက်ခိုက်နိုင်ခြေရှိတယ်လို့သိရပါတယ်။ထောက်လိုင်းသတင်းတွေကဝင်လာနေသေးဖြစ်တာကြောင့်မလို့ဒီအချက်လက်တွေကိုအရေးတည်ယူသတိထားနေရတာဖြစ်ပါတယ်
။အာစာအဖွဲ့ကိုဘယ်သူတွေကအကူအညီပေးနေသလဲ။ရန်ကုန်ငွေနဲ့လက်နက်တွေဘယ်ကရတယ်လဲဆိုတဲ့သတင်းချက်လက်တွေကိုကရထားတာရှိပါသလားဆိုတဲ့အမေးကိုတော့
Well actually the leaders it's been well known in quite extensively reported in the media
asa gong song ha pakistan ma mwe bi lo saudi arabia ma legit tanan tet thar de atula so ra thadin media ri ma chin chin pya pya phaw pya thar bar de chano lu swe ra ma hoh paw pin ba ga athop pat ma shi be ne de lo myo hlo sha mu ri ne tai khai pho ma phit nai maw be nai ngan go ma le ma swe swe de lo le nyu lan ma thu paw asa phwe ni ne pin ba athop pat ma shi be ne yat ti bu so ra ma phit nai maw asa ye yue che ko chi yin le de chu pin ba ga lobby lou ni de phwe ri lu khwin lu sha tu ri ne တချို့နိုင်ငံတွေရဲ့တောင်းဆိုမှုတွေနဲ့ထတ်တူဖြစ်နေတာစင်တူယူမဖြစ်နေတာတွေ့ရတော့အာစာကိုပြင်ပကနေပြီးတော့ထောက်ပံ့နေတယ်လို့ကျွန်တော်တို့ကြောက်ချက်ချတာကြိုးကြောင်းစီလျော်ပါတယ
်မြန်မာအစိုးရကရိုဟင်ဂျာဒုက္ခသည်အရေးမှာကုလသမဂ္ဂနဲ့ပူးပေါင်းဆောင်ရွက်မယ်အကြံပေးဖွဲ့တွေရဲ့ထောက်ခံကြံပြုချက်တွေကိုလိုက်နာမယ်လို့ပြောထားပေမယ့်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ရန်ဟီလီကိုကြတော့မြန်မာနိုင်ငံကိုဘာကြောင့်ဝင်ခွင့်မပြုတာလဲသိပါရစေရှင
် the advisory board of the for the implementation committee of the Rakhine advisory commission
ကျွန်မဖွဲ့ကကုလသမဂ္ဂထုကူစည်နဲ့ပတ်သက်လို့တရားထောက်ခံကြံပြုထားတာမရှိပါဘူ
း
ကျွန်တော်တို့ Miss Yanhili နဲ့ရုံကြည်ကြည်ပူပေါင်းဆွမ်းခဲ့ပါတယ်ဒါပေမဲ့သူ့ကိုပေးထားတဲ့လုပ်ပိုင်ခွင့်တာဝန်ရဗက်မလိုက်ပဲနဲ့စုံစမ်းစစ်ဆေးဖို့ဖြစ်ပေမဲ့နောက်ပိုင်းမှာ Miss Yanhili ကဗက်လိုက်တာတွေရှိခဲ့တာကြောင့်လူသစ်နဲ့စားထိုးဖို့လူခွင့်ကောင်စီကိုသတင်းပို့ခဲ့တာပါအခုတော့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့ထူးခုစလေတစ်ခရစ်စတင်းဘာဂနာနဲ့အနီးကအပြေအဝပူပေါင်းဆွေးနွေးပါပြီ။မစ်ဘာဂနာဟာမြန်မာနိုင်ငံကိုနှစ်ကြိမ်တွားရောက်ခဲ့ပြီးတော့နောက်လစက်တင်ဘာလမှာလည်းထပ်သွားဖို့ရှိပါတယ်။နေပြည်တော်မှာရုံးဖွင့်ဖို့လည်းစီစဉ်နေပါပြီ။ဒါကြောင့်မလို့ကျွန်တော်တို့အနေနဲ့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့ထူးခုစလေကိုယုံကြည်မှုနဲ့ပူပေါင်းဆွေးနွေးနေတာပါ။ကျွန်တော်တို့ရဲ့မူအရကုလသမဂ္ဂရဲ့အပြုသဘောဆက်ဆံတာကိုအမြဲကြိုးစားနေပါတယ်။
ရခိုင်ရေးအကြံပေးဖွဲ့ရဲ့ထောက်ခံအကြံပြုချက်တွေထဲမှာလူမှုကယ်ဆယ်ရေးဝန်ထမ်းတွေနဲ့သတင်းတောက်တွေကိုလွတ်လပ်စွာသွားလာခွင့်ပေးဖို့ပါဝင်နေဆိုတော့အခုကလွတ်လွတ်လပ်လပ်သွားလို့ရနေပါပြီလားရှင
် Yes of course recently you might probably notice that we have signed MOU with
ဟုတ်ကဲ့ပါနေရစွန့်ခွာခဲ့ရသူတွေဆန္ဒလျောက်တိတ်ခါရှိစွာလုံခြုံစိတ်ချမှုအပြည့်နဲ့နေရရင်းကိုပြန်လာနိုင်ရေးအတွက်ဆူရနဲ့ UNDP UNHCR သုံးဖွင့်ဆိုင် MOU နားလည်မှုစကြုံလာမှကြာခင်ကလက်မှတ်ထိုးနိုင်ကြတာတည်ပြီးဖြစ်မှာပါအခုအဖွဲ့တွေဖွဲ့ပြီးတော့လုပ်ငန်းတွေစနေပါပြီကျေးရွာ23ရွာကိုစစ်တမ်းတွေစင်စရာတွေကောက်ယူဖို့အတွက်လွတ်လပ်စွာတောင်းခွင့်ပေးထားပါတယ်ဘင်္ဂလားနယ်ဆက်ကနောက်ထပ်ရွာ9ရွာကိုပါတောင်းခွင့်ပြုလိုက်ပါပြီ ICRC နိုင်ငံတကာကြက်ရှင်တွေအဖွဲ့နဲ့မြမကြက်ရှင်တွေလှူရှာမှုအဖွဲ့ဝင်တွေကလည်းအဲ့ဒီညာတွေကိုလွတ်လပ်လပ်တောင်းပြီးတော့ဆန္ဒမှုအကူအညီတွေဖြန့်ဝေပေးနေပြီဖြစ်ပါတယ်
American ဘန္နာရေးဌာနကနေရိုဟင်ဂျာနှိမ့်ကုပ်မှုနဲ့ပတ်သက်သူစစ်ဖက်ဆိုင်ရာအဖွဲ့အစည်းတချို့နဲ့အရာရှိတချို့ကိုပြီးခဲ့တဲ့သတင်းပတ်ကပိတ်ဆို့အရေးယူထားတာရှိပါတယ်။ရခိုင်ပဋိပက္ခကင်တွယ်ပုံကို American ကလူမျိုးစုအလိုက်ရှင်းလင်းဖယ်ရှားမှု ethnic cleansing လို့ညီညွတ်ပေမဲ့ genocide လူမျိုးတုံးတပ်ဖြတ်မှုအဆင့်အထိတတ်မှတ်ဖို့စဉ်းစားနေစေဖြစ်တယ်လို့ American နိုင်ငံသားရေးဝန်ကြီးဌာနကမကြာခင်ကပြောဆိုခဲ့တာနဲ့ပတ်သက်တဲ့အမေးကိုတော့အခုလိုဖြေပါတယ်။
We have said before and this is not ethnic cleansing this is
ကျွန်တော်အရင်ကလည်းပြောခဲ့ပြီးပါပြီလူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှု ethnic cleansing မဟုတ်လို့ပဲ genocide လူမျိုးတုံးတတ်ဖြတ်နေတာလည်းမဟုတ်ပါဘူး လူမျိုးစုအလိုက်ရှင်းလင်းဖယ်ရှားတာဆိုရင်အလုံးရင်းနဲ့ထွက်သွားတဲ့သူတွေပြန်လာဖို့အစီအစဉ်တွေနေရာချထားရတွေကိုကျွန်တော်လိလဆန်းစစ်ဖို့အကြောင်းမရှိပါဘူးဘလို့အစ်စ်မဲ့ပြောပြောလူမျိုးတုံးတတ်ဖြတ်ဖို့အသာထားလူမျိုးစုအလိုက်ရှင်းလင်းဖယ်ရှားတယ်ဆိုတဲ့ခိုင်လုံတဲ့အထောက်အထားလည်းမရှိပါဘူးဒီလိုမျိုးအစ်စ်မျိုးတတ်မှတ်ဖို့ဆွဆွဲဖို့ဆိုရင်တော့ခိုင်လုံတဲ့သက်သေအထောက်အထားနဲ့ဥပဒေကြောင်းအရာကိုတတ်သိရှိရပါမယ်တိတ်ကိုတိမ်မွေးတဲ့ကိစ္စပါလူမျိုးရေးတပ်ဖွဲ့တွေရဲ့လူရက်ကိုဒီလိုမျိုးတတ်မှတ်နေတာတွေကိုကျွန်တော်တို့လုံးဝလက်မခံပါဘူး
ရခိုင်ပြည်နယ်အခြေအနေပေါ်မှာမြန်မာအစိုးရနဲ့နိုင်ငံတကာရဲ့အမြင်ကွာခြားမှုကအတော့ကိုကြီးမားပါတယ်။မြန်မာအစိုးရကရွာတွေကိုရိုဟင်ဂျာတွေကိုယ်တိုင်မိရှုခဲ့တယ်။နောက်လူခွင့်ရေးကျူးလွန်တယ်ဆိုတာတွေကလည်းမတရားအဆွတ်ဆွဲခံနေရတယ်လို့ပြောတယ်။နိုင်ငံတကာကလည်းလူသားမျိုးနွယ်စုပေါ်မှာပြစ်မှုတွေကျူးလွန်တယ်လို့ပြောနေပြန်တယ်လေ။ဒီကွာခြားချက်ကိုတော့တန်မှန်ကြီးဘယ်လိုမြင်ပါသလဲရှင်။
International human rights and international media has been
နိုင်ငံတကာလူခွင့်ရေးအဖွဲ့အစည်းတွေနဲ့သတင်းမီဒီယာတွေကဒီအကြောင်းအရာတွေကိုအမြဲတစ်ဖက်ဆောင်းနေဖော်ပြနေတာပါမြန်မာပြည်သူအများစုကဒီကိစ္စအပေါ်မှာဘယ်လိုသဘောထားရှိလဲခံစားရှိမိနေဆိုတာကိုအပြည့်အဝထင်ရှားတဲ့သက်သေအထောက်အထားရှင်းလင်းလင်းဖော်ပြတာမရှိပါဘူးရခိုင်ရေးကတိတ်ရှုပ်ထွေးတယ်လို့ပဲတိမ်မွေးတဲ့ကိစ္စလည်းဖြစ်ပါတယ်အဖိနှိတ်ခံရတဲ့ဆိုတဲ့မွတ်စလင်တွေရဲ့ပြောဆိုခံစားချက်တွေကပဲအနောက်မီဒီယာတွေရဲ့ခေါင်းကြီးပိုင်းဖြစ်နေတယ်လို့ပြောရမှာပါကျွန်တော်တို့အစိုးရတက်ကလေးကဒီပြဿနာကိုဖြေရှင်းဖို့တာဝန်ခံခဲ့တယ်လို့ပဲအခုလည်းစူးစမ်းပြီးတော့ဖြေရှင်းနေတာပါဒါပေမဲ့ကံမကောင်းအကြောင်းမလှစွာနဲ့အာစာတက်ခိုက်မှုကအခုဒီပြဿနာကိုစပြီးတော့မိမွေးခဲ့တာပါ။ဒါကိုမမေ့ကြဖို့အရေးကြီးပါတယ်။ဒီလူမှုပြဿနာရဲ့ဇင်းမြစ်ကိုတည်တည်အောင်လုပ်ပြီးတော့ဖော်ပြဖို့အလွယ်တကူပဲမိပြကြပြီးတော့အစိုးရနဲ့မြန်မာလူထုကိုပဲအပြစ်ပုံချနေတာတွေ့ရပါတယ်။ဒီပြဿနာကိုဒေါင်ပေါင်းစုံကကြည့်ပြီးတော့ရခိုင်ပြည်ရေးရရှိဖြေရှာဖို့အတွက်အလေးနဲ့ထားဆောင်နေတာပါ။ရခိုင်ပြည်နယ်ကမတူကွဲပြားတဲ့လူမှုအတိုင်းဝိုင်းကြားညီညွတ်စွာသဟဇာတာမျက်မျက်တတနေထိုင်နိုင်ရေးနဲ့ဖို့မျိုးရေးအတွက်ရည်ရှိဆောင်ရမယ့်လုပ်ငန်းတွေကိုအတက်နှံ့ဆုံးအကောင့်ထဲပေါ်သွားဖို့ဆောင်ရနေပါတယ
်။ဟုတ်ကဲ့ကျေးဇူးတင်ပါတယ်။